နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ကကျင်းပတဲ့ဥရုယာတီပြောင်းလဲမှုကိုအရေးယူဆောင်ရွက်ရေးတောင်းဆိုတဲ့ညီလာခံမှာဥရုယာတီပြောင်းလဲမှုဆိုင်ရာအရေးတက်ကြွလှုပ်ရှားသူဆွေတင်ကဆယ်ကျော်တဲ့ဂရိတာတွန်ဘတ်ကကမ္ဘာခေါင်းဆောင်တွေကိုဖြစ်တင်ချိန်မှောင်ခဲ့ပါတယ်။ကမ္ဘာကြီးပူနွေးလာနေတာကြောင့်လူတွေအတိတ်ဒုက္ခတွေခံစားသေဆုံးနေကြတဲ့အချိန်မှာခေါင်းဆောင်တွေအ ရှင်လူကြီးတွေကပရိပခတွေကိုဖန်တီးခဲ့ကြပြီးဒီရဲ့အကျိုးဆက်ကိုတော့လူငယ်မျိုးဆက်တွေကတာဝန်ခံကြရမယ်လို့16နှစ်အရွယ်တက်ကြွလှုပ်ရှားသူဂရီတာထမ်ဘတ်ကစိတ်လှုပ်ရှားစွာနဲ့အခုလိုပြောဆိုသွားပါတယ
် You are failing us but the young people are starting to understand your betrayal
ကျမတို့ပေါ်မှာပြက်ကွက်ခဲ့ကြပါတယ်ဒါပေမဲ့လူကြီးတွေရဲ့တစ္ဆာဖောက်မှုကိုလူငယ်တွေကနားလည်စပြုလာပါပြီအနာဂတ်မျိုးဆက်တွေကလူကြီးတွေကိုချိန်နေကြပါတယ်လူကြီးတွေအနေနဲ့ထပ်ပြီးပြက်ကွက်မယ်ဆိုရင်တော့လူငယ်တွေကဘယ်တော့မှခွင့်လွှတ်နိုင်မှာမဟုတ်ပါဘူး
တမရတွေနဲ့ဝင်ကြီးချုပ်တွေ60ကျော်တက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံခမ်းမကြီးတဲ့မှာဒီကိစ္စကိုလစ်လျူရှုထား권ပြုမှာမဟုတ်ဘူးဆိုရနဲ့ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေအပြောင်းအလဲကဖြစ်လာနေပြီဆိုရကိုထွန်းဘတ်ကသတိပေးပြောဆိုသွားတာပါကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့သူ့ကိုထောက်ခံပါတယ်
My generation has failed in its responsibility to protect our planet.
ကျွန်တော်တို့မျိုးဆက်ကကမ္ဘာမြေကိုကာကွယ်ရမယ့်တာဝန်ဝယ်တရားပြက်ကွက်ခဲ့ပါတယ်။ဒါကိုပြောင်းလဲရပါမယ်
။ရုပ်ကျင်းလောင်စာထုတ်ယူတာကိုရပ်ဖို့နဲ့ကြောင်မီသွေးသုံးဓာအားပေးစက်ရုံအစ်စ်တွေထပ်ပြီးမဆောက်ချဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းပါတယ်။ကမ္ဘာပေါ်က၄ဒုအညဉန်းဆုံးနိုင်ငံတချို့အပါအဝင်ခေါင်းဆောင်အများအပြားကတော့သက်ဆိုင်ရာနိုင်ငံတွင်းမှာကာဗွန်တန်းငွေရွှတ်ချဖို့နဲ့ကြောင်မီးသွေးအပါအဝင်တဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုဖြစ်စေမဲ့စွမ်းအင်တွေကိုပြောင်းလဲဖို့ကတိပြုချပါတယ်။လေးတို့ညဉ့်ဉန်းဆုံးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံက2011ခုနှစ်အရောက်မှာပြန်ပြည့်မြဲစွမ်းအင်အသုံးပြုနိုင်စွမ်းကို185ဂီဂါဝတ်အထိတိုးမြှင့်မယ်လို့ကတိပြုသွားပါတယ်။ကုလသမဂ္ဂကိုရှာရှာပါပါလာတက်တဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကဲကတော့သူမနိုင်ငံအတွင်းမှာ1990ပြည့်နှစ်တုန်းကဖလုံအိမ်ဓာတ်ငွေထုတ်လွှင့်မှုရဲ့55ရာခိုင်နှုန်းအထိ2030ပြည့်နှစ်အရောက်မှာရှော့ချသွားမယ်လို့ကတိပြုခဲ့ပါတယ်။2050ပြည့်နှစ်အရောက်မှာတော့ဂျာမနီမှာကာဗွန်ထုတ်လွှင့်မှုလုံးဝကင်းစင်ရမယ်လို့လည်းဂျာမနီဝန်ကြီးချုပ်ကကတိပြုသွားပါတယ်။ကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာ2015ခုနှစ်ပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့ရည်ရွယ်ထားကြောင်းကြေညာထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဒီညီလာခံကိုတက်ရောက်ဖို့အစီအစဉ်မရှိခဲ့ပေမဲ့လည်းညီလာခံကိုတက်ရောက်ခဲ့ပြီးခေါင်းဆောင်တွေရဲ့မိန့်ခွန်းကို15မိနစ်လောက်နားထောင်ပြီးတဲ့နောက်ပြန်ထွက်သွားခဲ့ပါတယ်။နယူးယောက်ကကုလသမဂ္ဂရာသီဥတုပြောင်းလဲမှုအရေးညီလာခံကျင့်ပဖို့ရှိနေချိန်တနင်္လာနေ့မနေ့ခင်းမှာပဲအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာမျိုးတွင်းလမ်းတွေကိုပိတ်ပြီးရာသီဥတုပြောင်းလဲမှုအရေးဆန္ဒပြခဲ့ကြပါတယ်ရှတ်ဒေါင်း DC ကိုပိတ်ဆို့ပစ်ကြဆိုတဲ့ဆန္ဒပြပွဲမှာတော့ရာသီဥတုပြောင်းလဲမှုကိုအရေးယူကြံတွယ်ဖြည့်ရှင်ရင်းအမေရိကန်လွှတ်တော်မတ်တွေဘက်ကဆောင်ရွက်ကြဖို့တောင်းဆိုခဲ့ကြပါတယ်ဆန္ဒပြပွဲကိုပါဝင်ခဲ့တဲ့မတ်တက်ဆွတင်ကတော့ကမ္ဘာတစ်လွှာရာသီဥတုပြောင်းလဲမှုတွေအပေါ်စိုးရိမ်ချက်ကိုအခုလိုပြောပြပါတယ်
သမားပြည်မှာကကြတောင်ရကရုံးနေဖြစ်သွားပြီအင်ဒိုနီးရှားမှာကကြတော့ရေတွေကြီးလာတယ်လေစီဂျီအိုင်လန်ကကြတော့လေရေကမြုပ်တော့မယ်လေ
တနင်္လာနေ့ DC ဆန္ဒပြပွဲမှာတော့ဆန္ဒပြသူတချို့ကိုရဲကဖမ်းခဲ့ပြီးမဲ့နောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ရာသီဥတုပြောင်းလဲမှုကိုအရေးယူဆောင်ရွက်ပေးရတဲ့အတွက်စက်တင်ဘာလ20ရက်နေ့ကနေ28ရက်နေ့ကြာတရင်တပတ်ကြာလူငယ်တက်ကြွလှုပ်ရှားသူတွေကဥဆောင်ပြီးဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။ကမ္ဘာကောင်းဆောင်တွေအနေနဲ့ရာသီဥတုပြောင်းလဲမှုကိုအရေးယူဖြည့်ရှင်းဆောင်ရွက်ဖို့တောင်းဆိုတဲ့ပြီးခဲ့တဲ့တောက်ကြနေ့ကစလို့ကမ္ဘာတစ်လွှားမှာလူပေါင်းတန်းနေချီဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာလည်းရာသီဥတုပြောင်းလဲမှုအရေးအစိုးရဘက်ကဖြည့်ရှင်းဆောင်ရွက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲကိုတနင်္ဂနွေနေ့ကရန်ကုန်မြို့မှာကျင်းပခဲ့ကြပြီးလူငယ်အဖွဲ့အစည်းတွေကျောင်းသားတွေဥဆောင်တဲ့ဒီဆန္ဒပြပွဲမှာတော့လူပေါင်း200ကျော်ပါဝင်ချီတက်ခဲ့ကြပါတယ်ရှင်